လက်ဗနွန်နိုင်ငံမျိုးတော်မှာဟက်စ်ဘူလာဖွဲ့ရဲ့ခုခဲရေးဌာနလို့ဆိုတဲ့နေရာတစ်ခုကိုအစ္စရေးကဒီကနေ့ပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့ဂါဇာဒေသမှာတော့လေကြောင်းတိုက်ခတ်မှုတစ်ချိန်ထဲမှာလူ83ယောက်သေဆုံးတဲ့အကြောင်းအရေးပေါ်ကစ်စေးဝန်ထမ်းတွေကပြောလိုက်ပါတယ်။ UN ကအားပေးထောက်ခံနေတဲ့ဟက်စ်ဘူလာဖွဲ့ဟာနေအိမ်ကိုပြစ်မှတ်ထားတိုက်ခတ်ပြီးလုံခြုံမှုကြိုးစားခဲ့တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကဆွဆွဲခဲ့ပြီးတဲ့နောက်ပိုင်းဘီရိုမျိုးကအမဂန်စကန်ကိုအစ္စရေးကတက်ခိုက်တာပါ။ဂါဇာစစ်ပွဲဆက်တင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်ဟားမတ်စ်တွေရဲ့ကျူးကျော်တက်ခတ်မှုကြုံခဲ့ရတဲ့ဂျူးလူမျိုးတွေရဲ့ရရှိအားလိုက်ရဲ့စုကော့ကာလနဲ့လည်းတိုက်ဆိုင်နေပါတယ်။ဘီရိုမျိုးမှာအစ္စရေးရဲ့တက်ခတ်မှုတွင်ဟီရက်ဟာရက်ရဲ့ကစေယုံနဲ့ဗလီနီလူနေအဆောက်အဦတစ်ခုကိုထိမှန်တဲ့အကြောင်းလေဗနွန်နိုင်ငံပိုင် NNN သတင်းကဖော်ပြခဲ့တာပါ။အစ္စရေးစစ်တပ်ကတော့ဟက်စ်ဘူလာဖွဲ့ရဲ့ထောက်လိုင်းဌာနချုပ်ကိုထိမှန်ခဲ့တယ်လို့ဗီရိုမျိုးတော်ကလက်နက်တိုက်တစ်ခုကိုလည်းထိမှန်ပြီးတခြားတိုက်ခတ်မှုတွေအတွင်းစစ်သွေးကြွ3စစ်ဆုံးတဲ့အကြောင်းပြောဆိုထားပါတယ်။နောက်ပိုင်းမှာတော့လေဗနွန်ကနေအစ္စရေးကိုအကြိမ်80လောက်ပြစ်ခတ်တာခံခဲ့ရပြီးတချို့ကိုကြားပြတ်ဟန်တားနိုင်တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။အချိန်နဲ့မှာပဲဂါဇာဒေသမြောက်ပိုင်းဘိုင်လာရီယာအရက်ကအရက်သားတွေနေထိုင်တဲ့နယ်မြေကိုအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်း83ယောက်တဲ့မင်းနဲ့တိုက်ဆုံးတဲ့အကြောင်းအရက်ဖက်ကာဝေးဌာနကပြောဆိုထားပါတယ်ခင်ဗျာ။